1988ခုနှစ်မှာဖြစ်ခဲ့တဲ့ရှစ်လေးလုံးရေတော်ပုံကြီးရဲ့ငွေရရုအခမ်းအနားကိုဒီကနေ့ရန်ကုန်မြို့မြန်ကုန်မြို့နယ် MCC ခန်းမမှာကျင်းပခဲ့ပါတယ်။စစ်အစိုးရအဆက်ဆက်မှာရှစ်လေးလုံးရေတော်ပုံကိုဖိနှိပ်ကန့်သတ်ထားခဲ့ပေမဲ့ဒီနှစ်မှာတော့ငွေရရုအခမ်းအနားနဲ့တိုက်ဆိုင်နေပြီးရှစ်လေးလုံးရေတော်ပုံဟာမြမသမိုင်းမှာဘလောက်ရေးပါတယ်ဆိုတာနောက်လူတွေသိရအောင်သမိုင်းအမှန်ဖော်ထုတ်နိုင်ခဲ့တာဖြစ်တဲ့အကြောင်း88မျိုးဆက်ကျောင်းသားခေါင်းဆောင်ကိုမင်းကိုနိုင်ကဒီကနေ့အခမ်းအနားမှာပြောပါတယ်။အကြောင်းဒီအကြောင်းပြေဆုံးကိုတော့ကိုတိုင်းသွားရောက်သတင်းယူခဲ့တဲ့ VOA သတင်းတောက်ကိုအောင်ရဲမောင်မောင်ကသတင်းပေးပို့ထားပါတယ်ရှင
်အခုကြားခဲ့ရတဲ့အတန်တွေကတော့ရှစ်လေးလုံးငွေရုအခမ်းအနားဖွင့်ပွဲမှာပြသခဲ့တဲ့မှတ်တမ်းရုပ်ရှင်မှာရှစ်လေးလုံးရေတော်ပုံဖြစ်ရတွေကိုပြသခဲ့တဲ့မှတ်တမ်းနောက်ခံဗီဒီယိုရဲ့အတန်ဖြစ်ပါတယ်1988အဖိနှိပ်ခံပြည်သူတွေကတပါတီအနာရှင်စနစ်ကိုတော်လှန်ရင်ဖြစ်ပွားခဲ့တဲ့ဒီမိုကရေစီတောင်းဆိုခဲ့တဲ့ရဲတော်ဝန်ကြီးကိုစစ်အစိုးရလက်ထက်မှာဘလို့ပဲပုံဖြက်ခဲ့ဖြစ်ခဲ့ရှစ်လေးလုံးရဲ့တမိုင်းကတော့ရှင်သန်နေဆဲဖြစ်တယ်လို့88ရဲတော်ပုံမှာကိုတိုင်လှူရှားခဲ့တဲ့ကျောင်းသားကောင်းဆောင်တူဖြစ်တဲ့ကိုမင်းကိုနိုင်ကဒီကနေ့ပွဲမှာပြောလိုက်ပါတယ
်ပြီးခဲ့တဲ့25နှစ်တုန်းကတော့တိုးတိုးသားလို့အဲ့ရဝင်ပုံမြင်လို့လေသာတက်တဲ့နဲ့ပြောခဲ့ရတဲ့ကလေးတွေမျက်စိထဲမှာဝေါ်ရွားဖြစ်ခဲ့ရတဲ့အခုသူတို့လူလားမြောက်တဲ့အချိန်မှာအမှန်တိုင်းသိပါသေး။ကျွန်တော်တို့တတ်နိုင်တယ်များတကယ်မှတ်တမ်းမှတ်ရရည်နဲ့ပြန်ခန်းနေထားပါတယ်။အဲ့ဒါကအတိတ်အတွက်ပါ။အတိတ်ကိုကြည်ပြီးတော့ပြစ်စုပ်ပံမှရက်နေတဲ့နောက်မျိုးဆက်တွေဟာအနာဂတ်နိုင်ငံကိုဒီလောက်ပေးစားခဲ့ရပါလား။ဒီလောက်အရင်းကြီးတွေကြမ်းတမ်းခဲ့ပါလားလို့သူတို့သိသွားရင်တန်ဖိုးထားရမယ်လို့ကျွန်တော်ထင်ပါတယ
်။ရှစ်လေးလုံးရဲ့တမိုင်းအမှန်တွေကိုနောက်မျိုးဆက်တွေသိနိုင်အောင်ရှစ်လေးလုံးမှာပြည်သူတွေအရင်းကြီးကြီးကြီးနဲ့ဘလို့ပေးဆက်ခဲ့ရတယ်ဆိုတာတွေကိုသိနိုင်အောင်မော်ဝမ်မတန်းတွေနဲ့ဒီရှစ်လေးလုံးငွေရုမှာပြတ်တာထားတယ်လို့ကမင်းကိုနိုင်ကပြောပါတယ်။တနိုင်ငံလုံးတိုင်းတာနဲ့လူလူတရလုံးရဲ့ဒီမိုကရေစီတိုက်ပွဲခီးရှည်ကြီးဟာဒီကနေ့ထိမပြည့်စုံသေးပေမဲ့စစ်တပ်ကဥဆောင်ပြီးပြောင်းလဲပေးခဲ့တဲ့ဒီမိုကရေစီအသွင်ကူးပြောင်းရေးခီးလမ်းမှာတော့စစ်တပ်ဟာလူလူနဲ့အတူပူးပေါင်းပြီးတော့အသွင်ကူးပြောင်းရေးကာလတွေကိုဖျက်ဆီးမှုပူးတွဲဆောင်ရွက်ဖို့လိုတယ်လို့လည်းရွှေရောင်ဝါဆရာတော်ကြီးက VOA နဲ့တီးကြမင်းမြတ်မှုမှာမိန့်ပါတယ
်။သူကလက်စားချေခြင်းတုံ့ပြန်ခြင်းတွေကိုလက်ရှိစုပ်ကင်ထားလို့လည်းမဖြစ်သေးဘူး။ငါတို့အဲ့လိုစောက်ကြိုင်ထားမယ်ဆိုရင်ငါတို့တူးချင်းရတော့ကိုမာနာကိုအတ္တနဲ့ဆိုတော့အရသာရှိတယ်လို့ထင်ရပေမဲ့တိုင်းပြည်ရဲ့ရှေ့သွားနှုံကြတော့ငါတို့အများကြီးနာတယ်ကွာအဲ့တော့ကိုအတ္တတွေကိုမာနာတွေကိုအာကန္တတွေကိုနှောင်ပွဲတွေလက်စားချေလူမှုတုံ့ပြန်မှုတွေကိုခွာချပြီးတော့မတူတဲ့လူတွေရဲ့မတူတဲ့သဘောထားတွေကိုဟိုအကုန်လုံးဘေးပယ်ထားလိုက်တူတာတွေကိုညှိပြီးတော့ဟိုရှစ်လင်းလုံးဆိုတဲ့ဟိုဒီ25နှစ်မြောက်ငွေတူကြီးကနေပြီးတော့ငင်းဆန်မှုတွေရုန်းကန်မှုတွေမညီညွတ်မှုတွေစီးလုံးရေးပြက်ပြားမှုတွေနဲ့ဟို statement ထုတ်တဲ့အခါဘာမှရေရာမရှိဘူးဆိုတော့ဟိုအုပ်ဆောင်မျိုးငါမကြားချင
်ဒီမိုကရေစီကာလတစ်လျှောက်တွေးထွက်တန်ရုံမှုတွေစစောကဖြစ်ခဲ့တဲ့ကာလတွေမှာလူခွင့်ရေးဆိုတာကိုကောင်းကောင်းမပြောနိုင်ခဲ့ပေမဲ့အခုအခါမှာတော့ပြည်သူတွေအနေနဲ့ရှေ့ကာလကတင်ကန်းစာတွေကိုယူပြီးတော့ဒီမိုကရေစီနဲ့လူခွင့်ရေးစံနှုန်းတွေကိုတံပိုးထားလိုက်နာဖို့လိုတယ်လို့လည်းရှစ်လေးလုံးဘွဲကိုတက်ရောက်လာခဲ့တဲ့လူခွင့်ရေးပညာပေးရေးဌာနမြန်မာနိုင်ငံကဒါရိုက်တာဦးအောင်မျိုးမင်းကပြောပါတယ
်ဟုတ်ကဲ့ကျွန်တော်ရှစ်လေးလုံးတော့ဆိုလို့ရှိရင်ကျွန်တော်လမ်းပေါ်မှာထွက်ပြီးလူခွင့်အော်ပေမဲ့ကျွန်တော်သေချာမသိခဲ့ဘူးဒါပေမဲ့အခု25နှစ်အချိန်ရောက်တဲ့ချိန်မှာပြည်သူလူထုကြားထဲမှာလူခွင့်ရေးကိုတံပိုးထားမှုတွေအသိအမြင်တွေပုံမှုတော့များပြားလာတယ်ဒီလိုမျိုးအခြေအနေမျိုးမှာကျွန်တော်တို့ကအခုလိုသွားနေတဲ့လူခွင့်ရေးအသိအမြင်ကြွယ်ဝမှုကိစ္စကိုကျွန်တော်ရပ်ထားလို့မရအောင်အဲ့ဒီနေရာမှာကျွန်တော်အစိုးရရဲ့တာဝန်တွေအများကြီးလိုအပ်ပါတယ်အစိုးရအနေနဲ့အရင်တော့ဖြစ်ခဲ့တာကိုကျွန်တော်တို့သင်ငန်းစာယူပြီးတော့နောက်တစ်ခါဒါတွေမဖြစ်ဖို့အတွက်ကျွန်တော်တို့လှုပ်ဆောင်မှုလိုအပ်မယ်
။1988ငွေရတုရှစ်လေးလုံးအရေးတော်ပုံကြီးရဲ့ငွေရတုအခမ်းအနားကိုရန်ကုန်မြို့မြန်ကုန်မြို့နယ်က MCC ခန်းမမှာဒီကနေ့ဩဂုတ်လ6ရက်နေ့ကနေ10ရက်နေ့ထိ3ရက်ကြာကျင်းပမှာဖြစ်ပါတယ်။ဩဂုတ်လ10ရက်နေ့မှာတော့လူလူခေါင်းဆောင်ဒေါအောင်ဆန်းစုကြည်တက်ရောက်မှာဖြစ်တယ်လို့ကြာဆုံးသွားခဲ့တဲ့88ပြည်သူတွေအတွက်ကိုလည်းအဲ့ဒီနေ့မှာတန်ကားတော်တွေကိုစွန့်ကပ်လူမှလည်းဖြစ်ပါတယ်ခင်ဗျာ။
ရန်ကုန်မြို့မှာပြုလုပ်တဲ့ရှစ်လေးလုံးရေတော်ပုံ25နှစ်ပြည့်အခမ်းအနားကိုတက်ရောက်သတင်းယူခဲ့တဲ့ VOA သတင်းတောက်ကိုအောင်ရဲမောင်မောင်သတင်းပေးပို့ခဲ့တာပါ။ရန်ကုန်မြို့မှာဒီကနေ့ပြုလုပ်တဲ့ရှစ်လေးလုံးရေတော်ပုံနှစ်ပတ်လည်အခမ်းအနားကိုလူပေါင်း3000ကျော်တက်ရောက်ခဲ့တယ်လို့သိရပါတယ်။အစီအွေအတွင်းမှာတော့အပြစ်ရက်စဲရေးတိုင်းရင်းသားရေးနဲ့ပြည်တွင်းငြိမ်းချမ်းရေးလုပ်ငန်းစဉ်လူ့အခွင့်အရေးနဲ့ဒီမိုကရေစီဖြစ်ပေါ်တိုးတက်မှုအနာဂတ်ပြည်ထောင်စုစစ်မှန်သောအမျိုးသားပြန်လည်တည်မြဲရေးမြန်မာနိုင်ငံအရေးနဲ့ဒီမိုကရေစီအင်အားစုများအခမ်းအနားတိုင်းပြည်ပြန်လည်တည်ဆောက်ရေးနဲ့ဖွံ့ဖြိုးတိုးတက်ရေးဆိုတဲ့ခေါင်းစဉ်တွေနဲ့တရားဆွေးနွေးပွဲတွေလည်းပြုလုပ်ခဲ့ကြပါတယ်ရှင်။ရန်ကုန်88ငွေရုအခမ်းအနားကနေအခုမန္တလေးအခမ်းအနားကိုလည်းကြည့်ကြရအောင်ပါ။ မြမသမိုင်းမှာအထင်ရှားဆုံးဖြစ်ခဲ့တဲ့1300ပြည့်ရေတော်ပုံကြီးနောက်ပိုင်းလူတို့လူရန်စားပေါင်းစုံပါဝင်ခဲ့တဲ့ရှစ်လေးလုံးရေတော်ပုံကြီးအောင်ပွဲရတဲ့အထိလမ်းကြောင်းမသွေဖြီးပဲနဲ့ရှစ်လေးလုံးစိတ်ဓာတ်အပြည့်နဲ့ဆက်ပြီးတော့တိုက်ပွဲဝင်သွားကြဖို့မန္တလေးမြို့မှာကျင်းပတဲ့25နှစ်မြောက်ရှစ်လေးလုံးရေတော်ပုံအခမ်းအနားမှာဝါရင့်သတင်းစာဆရာကြီးဦးဝင်းတင်ကအဖွင့်အမှားစကားပြောကြားခဲ့ပါတယ်။ရှစ်လေးလုံးရေတော်ပုံ25နှစ်ပြည့်အခမ်းအနားကိုမန္တလေးမြို့သူမြို့သားတွေဦးစီးပြီးတော့3ရက်ကျင်းပကြမှာဖြစ်ပါတယ်။မန္တလေးမြို့ကလူမှုဒီမိုကရေစီရေးတော်ပုံနှစ်ပတ်လည်အခမ်းအနားပထမအနေနဲ့ပတ်သက်လို့တော့မဆုမွန်ကဆက်သွယ်မေးမြန်းတင်ပြထားပါတယ်ရှင်
။အထက်မြန်မာပြည်မန္တလေးရဲ့25နှစ်မြောက်ရှစ်လေးလုံးလူမှုဒီမိုကရေစီရေးတော်ပုံငွေရတုအခမ်းအနားကိုမန္တလေးမြို့32လမ်းနဲ့84လမ်းထောင်ဓမ္မတာလာခမ်းမမှာဒီကနေ့ဩဂတ်လ6ရက်နေ့ကမန္တလေးမြို့ကနေကဦးစီးပြီးတော့စတင်ကျင်းပခဲ့ကြပါတယ်။ပထမရက်မှာတော့လူမှုဒီမိုကရေစီရေးတော်ပုံဆိုင်ရာဟောပြောပွဲကျင်းပခဲ့ပြီးတော့ဝါရင့်သတင်းစာဆရာကြီးဦးဝင်းတင်ကရှစ်လေးလုံးလူမှုရေးတော်ပုံကြီးအတွင်မှာမန္တလေးလူမှုရဲ့တော်လှန်ရေးနဲ့ပတ်သက်ပြီးအမှတ်တရအဖွင့်မှာစကားပြောကြားခဲ့ပါတယ်
။မန္တလေးရှစ်လေးလုံးကာလတုန်းကကျွန်တော်ရန်ကုန်မှာစံတင်သမ္မတတွေပါလုပ်နေတဲ့အခါကျတော့ကျွန်တော်မန္တလေးနဲ့အသက်အရွယ်အများကြီးရှိရယ်မန္တလေးလှူရှားမှုကြီးရှစ်လေးလုံးလှူရှားမှုကြီးကိုကျွန်တော်တော်တော်များများလေးသိရကြားခဲ့တယ်ပေါ့ဗျာဒါတခုပေါ့နောက်တစ်ခုကရှစ်လေးလုံးလှူရှားမှုကြီးနဲ့ပတ်သက်ပြီးတော့လည်းကျွန်တော်ဒေဘောဆုံညီလာခံကြီးလုပ်ဖို့လို့နော်နောက်တစ်ခါကျွန်တော်ခေါ်အဲ့ဒီကင်းကတပိတ်ဖြစ်တော်လို့ပါလို့ခေါ်ရေးလို့ဆိုတဲ့လှူရှားမှုကြီးနဲ့ပတ်သက်ပြီးတော့လေကျွန်တော်ဆက်သွယ်လုပ်ခဲ့မှုတွေရှိတယ်အဲ့ဒီတန်ရုံးစဉ်ကြောင့်ကျွန်တော်ကဒီမန္တလေးချင်းလေးလုံး25နှစ်ပြည့်တဲ့ခါကြရင်တော့ကျွန်တော်တော့တက်ဖို့ကောင်းတယ်လူစားတယ်တဲ့ကျွန်တော်လာတက်ပါတယ
်မန္တလေးမြို့မှာကျင်းပတဲ့ရှစ်လေးလုံးလူမှုရေးတော်ပုံအခမ်းအနားကသမိုင်းမှတ်တမ်းစုဆောင်ရေးနဲ့သမိုင်းဝင်မော်ကွန်းတင်ပြကန်းတင်ဆက်နိုင်ရေးပူးပေါင်းကူညီပေးနေတဲ့ကိုလှိုင်ဘွားကလည်းရှစ်လေးလုံးရေးတော်ပုံနဲ့ပတ်သက်ပြီးသူ့ရဲ့အမြင်ကိုအခုလိုပြောပါတယ
်အဓိကတော့ကျွန်တော်တို့ရှစ်လေးလုံးကာလတုန်းကအဲ့မှာကြားခဲ့တဲ့မှတ်တမ်းတပုံတွေပေါ့နော်အဲ့ဒီဟာတွေကြားတဲ့ကျွန်တော်စာဆောင်မှုအဲ့မှာသူတွေကစာမေးလို့ပေါ့နော်ကျွန်တော်တို့ကိုယ်တိုင်ရှစ်ချက်ချက်တုန်းကစက်တန်းခဲ့ရတာပေါ့နော်အဲ့တော့ကျွန်တော်ကစေတန်းအောင်ပြီးကာလအချိန်မှာငယ်လေးငယ်ပါသေးတယ်အခု25နှစ်ပြည့်အခမ်းအနားမှာအခုလိုပေါင်းရတော့ဒီလိုလေလုပ်ခွင့်ရတော့ဝမ်းသာမိရတယ်ဒါပေမဲ့ကျွန်တော်တို့ရဲ့သွားမယ်လုပ်တယ်ဒီကနေ့ကျတော့မကြည့်သေးပါဘူးတရားအောင်ပွဲလည်းမဟုတ်ပါဘူးဟိုပါပေါ့အိမ်မက်တစ်ခုလုပ်တဲ့အနေနဲ့လုပ်ကြတာပါ
မြမသမိုင်းမှာ1300ပြည့်ရေတော်ပုံပြီးရင်ဒုတိယကြိမ်မြောက်ရေတော်ပုံကြီးဖြစ်တဲ့ယဟန်းရှင်လူကျောင်းသားပြည်သူတွေအားလုံးပါဝင်ပြီးတော့ဆေအာနာရှင်ကိုတော်လှန်ခဲ့ကြတဲ့ရှစ်လေးလုံးရေတော်ပုံကြီးနဲ့ပတ်သက်ပြီးဦးဝင်းတင်ကအောင်ပွဲရတဲ့အထိဆက်ပြီးဆောင်ရွက်သွားကြဖို့မျိုးဆက်သစ်တွေကိုမန္တလေးအခမ်းအနားမှာအမှားစကားပြောကြားဖြစ်ခဲ့တယ်လို့ဆိုပါတယ်
။ကျွန်တော်ဒီရှစ်လေးလုံးကာလဟိုးဟလာကျွန်တော်ဒီမန္တလေးလူတို့ကမမေ့မေ့ရောအခုလို25နှစ်ပြောက်နေဟိုအစီအမပြုပြီးတော့အခုလို့တခန်းတနာပေါင်းစုံကနေပြီးတော့ဒီနေ့အတွက်ကျွန်တော်ဝင်ပါတယ်အားလေးရတယ်စိတ်တက်လည်းအများကြီးတက်ပါလေဒီကျွန်တော်ပြောပါတယ်ဘာဖြစ်လို့ဒီလိုပြောရလဲဆိုတော့ဒီရှင်လေးလုံးမေ့ဆိုတာကျွန်တော်ဘုရားမမေ့ကောင်းတဲ့နေလည်းဖြစ်တယ်နောက်ဒီလိုပမာပြီးမှဒီအကြီးတော်ဘုံရင်တို့အမိခံတဲ့ဟာဗမာတော်မိုင်းမှာလုံခဲ့တဲ့နှစ်ပေါင်းအဲဒီဝင်းနောက်60လောက်အတွင်းမှာဒါဒုတိယကြီးဖြစ်ပါတယ်နော်ဒီရှင်လုံးလို့ဆိုရဲအပွဲကဒုတိယပွဲဖြစ်ပါတယ်ဗမာပြည်ဒုတိယလုံးပါဝင်ခဲ့တယ်လူမကြီးပါဝင်တယ်အလူမကြီးပါဝင်တယ်တော်နေမြို့နေလူလူတွေပါဝင်ခဲ့တယ်ဒီမိုစီနဲ့အတူလူခွင့်ရေးတို့နော်လွတ်လပ်ပွင့်မှုတို့ဟုတ်လားတော့အမျိုးသားပြန်လဲစီးလုံးညီညီတို့နော်နောက်တိုင်းသားရေးတို့တော့စစ်မှန်သောပြည်တော်လူကြီးပေါ့ပထွေးတို့ဆိုတဲ့တောက်စုချက်တွေကဒီကျွန်တော်တို့25နှစ်တိုင်ရေစော်냐လဲအရေးတော်ကြီးကမပြည့်စုံသေးဘူးဒါကြောင့်ကျွန်တော်ဒီရေတော်ကြီးကိုပြည့်ရလို့တတ်မှတ်လို့မရဘူးအဲ့ဒါကြောင့်ကျွန်တော်ဟာဒီရေတော်ကြီးနဲ့ပတ်သက်ပြီးတော့မပြည့်စုံသေးတဲ့တာဝန်တွေကိုဆက်ပြီးတော့ဆက်တည်ဆောင်သွားမယ်ဆက်ပြီးတော့တိုက်ပွဲဝင်ရအောင်အဲ့လိုယူရညမှာကျွန်တော်တို့ဟာဘာလို့ပြောပြောအမျိုးသားပြန်လို့တိမြဲကြီးဆိုတဲ့အကြောင်းပြချက်တစ်ခုတည်းနဲ့တော့ကျွန်တော်အရေးတော်ပုံကနေပြီးတော့ဟလာအရေးတော်ပုံလုပ်ငန်းတွေပါနေပြီးတော့ကျွန်တော်တုတ်ဆုပ်ဖို့လို့ဟလာတိတ်ချော်ဖို့တော့မဖြစ်တင်ဘူးကျွန်တော်လုပ်ရမယ့်ဟာအာဏာရှင်စနစ်ဆန့်ကြီးတာဝန်ယူတော့ကျွန်တော်ဆက်လက်ပြီးတော့တည်ဆောင်းသွားအောင်မယ့်ဟာကြီးရှိပါတယ်
အမျိုးသားရင်ကြားစီရေးပြည်တော်စုစိတ်ဓာတ်ခိုင်မာရေးနဲ့ငြိမ်းချမ်းရေးဥတီချက်၃ရက်နဲ့ကျင်းပနေတဲ့အထက်မြန်မာပြည်မန္တလေးရဲ့ရှစ်လေးလုံးလူမှုဒီမိုကရေစီအရေးတော်ပုံငွေရတုအခမ်းအနားကို ဩဂတ်လ6ရက်နေ့ကစတင်ကျင်းပမှာဖြစ်ပါတယ်ဩဂတ်လ9ရက်နေ့မှာတော့လူမှုဒီမိုကရေစီအရေးတော်ပုံဆိုင်ရာအမှုပညာကိုတင်ဆက်ကြမှာဖြစ်ပြီးဩဂတ်လ10ရက်နေ့ရှစ်လေးလုံးအရေးတော်ပုံ25နှစ်တင်းတင်းပြည့်တဲ့နေ့မှာတော့မန္တလေးလေးပြင်လေးရက်ကဆရာတော်တန်ခါတော်တွေကိုအာယုံစွန့်ကတ်လူကြမှာဖြစ်ပြီးတန်ခါဒါနဆွန့်လောင်းလူဝဲနဲ့လည်းအလှူဒါနပြုကြမှာဖြစ်ပါတယ်နောက်ပိုင်းမှာလည်းနိုင်ငံရေးဆွေးနွေးပွဲကိုဆက်ကျင်းပမှာဖြစ်ပါတယ်ဩဂတ်လ6ရက်နေ့ကနေဩဂတ်လ10ရက်နေ့အထိကိုတော့မန္တလေးကစပေးအမှုပညာရှင်တွေရဲ့လက်ရာဖြစ်တဲ့လူမှုဒီမိုကရေစီအရေးတော်ပုံဆိုင်ရာပကြီဓာတ်ပုံနဲ့ကတ်တွန်းတွေကိုတမိုင်းဝင်မော်ကွန်းပြခန်းအဖြစ်ပြသမှာဖြစ်တယ်လို့သိရပါတယ်ရှင်။